ကမ္ဘာပေါ်မှာလွတ်လပ်တယ်လို့သတ်မှတ်ခံလာရတဲ့နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်ခွင့်ကျဆင်းလာတယ်လို့ကမ္ဘာတဝန်းဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုလေ့လာမှတ်တမ်းတင်နေတဲ့ American အခြေစိုက် Freedom House အဖွဲ့ကအစီရင်ခံထုတ်ပြန်လိုက်ပါတယ်အစင်လာအပြင်လွတ်လပ်ပွင့်လင်းတဲ့လူမှုအဖွဲ့အစည်းတွေမှာသတင်းပြည်နှိမ်မှုနဲ့ကြိုးကန်ချေလဲမှုတွေကပုံစံအသစ်နဲ့ဖြစ်ပေါ်နေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ Freedom and the Media ဆိုတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဥရောပနိုင်ငံတွေသာမက American ပြည်ထောင်စုမှာပါသတင်းလွတ်လပ်ခွင့်ကျဆင်းလာတဲ့အကြောင်း VOA သတင်းတောက် Ramin Taylor ကနယူးယောက်မြို့ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်ကတင်ပြပေးပါမယ်ရှင်
။ကမ္ဘာတဝန်းအာဏာရှင်အစိုးရအုပ်ချုပ်တဲ့နိုင်ငံတွေမှာသာမကလွတ်လပ်ပွင့်လင်းတဲ့ဒီမိုကရေစီနိုင်ငံတွေမှာပါပုံစံသစ်တဲ့သတင်းဖိနှိပ်မှုတွေများလာတယ်လို့ Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကပြောကြားလိုက်ပါတယ်။အခြေမခိုင်သေးတဲ့ဒီမိုကရေစီနိုင်ငံတွေမှာသတင်းတောက်တွေနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်တဲ့ပုံစံသစ်တွေရှိလာတယ်လို့ Freedom House ကထုတ်ပြန်တဲ့Freedom and the Media အစီရင်ခံစာမှာမိမောင်ထိုးပြထားပါတယ်။ကမ္ဘာနိုင်ငံတွေအပေါ်တရုတ်ကဩဇာလွှမ်းမိုးနိုင်အောင်ကြိုးစားလာတာကလည်းသတင်းလွတ်လပ်ခွင့်အတွက်အန္တရာယ်ရှိနေတယ်လို့အစီရင်ခံစာပြုစုသူကပြောပါတယ်။အာဖရိကတိုက်နိုင်ငံတွေမှာသတင်းမီဒီယာတွေအပေါ်ထိန်းချုပ်အသုံးချဖို့ကြိုးစားလာတာကို Freedom House အဖွဲ့ရဲ့သုတေသနရေးရာအကြီးတန်းညွှန်ကြားရေးမှူး Sarah Rabuchi ကပြောပြပါတယ်
။ They're doing it by exporting their message and finding friendly outlets that will publish and broadcast that message.
ဒီအစိုးရကသူတို့နဲ့အဆင်ပြေတဲ့သတင်းဌာနတွေကိုရွေးချယ်ပြီးသူတို့ဖြန့်ညင်တဲ့သတင်းစကားတွေကိုထုတ်ဝေဖြန့်ချီအတန်လွှင့်နေပါတယ်။အဲ့ဒီနိုင်ငံတွေကသတင်းထောက်ထွေအပေါ်မှာသာဖိအားပေးတာမျိုးမဟုတ်ဘဲတန်တမန်တွေသတင်းမီဒီယာလုပ်ငန်းပါရှင်တွေကိုပါဖိအားပေးပြီးတော့တရုတ်အစိုးရအလို့ကျစင်စာဖြန့်စီတာမျိုးတွေလည်းလုပ်နေပါတယ်
။ယူရေးရှားဒေသနဲ့အာဖရိကတိုက်မြောက်ပိုင်းအရှေ့အလယ်ပိုင်းဒေသနှစ်ခုကကမ္ဘာပေါ်မှာသတင်းလွတ်လပ်မှုအနည်းဆုံးဖြစ်တယ်လို့ Freedom House ကသတ်မှတ်ဖော်ပြပါတယ်။နိုင်ငံ၅နိုင်ငံမှာ၄နိုင်ငံကလွတ်လပ်တဲ့ဥရောပမှာလည်းသတင်းလွတ်လပ်ခွင့်ကျဆင်းနေပါတယ်။ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကျဆင်းနေတဲ့နောက်အကြောင်းချက်တစ်ခုကလက်ရဇွန်ဝါရကိုထောက်ခံသူတွေများလာတာကြောင့်ဖြစ်တယ်လို့ Freedom House အဖွဲ့ကထောက်ပြပါတယ်။လူမှုအကြိုက်လိုက်ပြောနေတဲ့အများကြိုက်ဝါဒီခေါင်းဆောင်တွေကလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ချဲလှဲကြိုးကင်ဖို့စူးစမ်းလာကြတယ်လို့ပြောပါတယ်။လွတ်လပ်မှုရှိတယ်လို့သတ်မှတ်ထားကြတဲ့နိုင်ငံတွေထဲက16နိုင်ငံမှာပြီးခဲ့တဲ့9နှစ်အတွင်းသတင်းလွတ်လပ်ခွင့်ကျဆင်းလာတာတွေ့ရတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံဖြစ်တဲ့ American ပြည်ထောင်စုမှာလည်းသတင်းလွတ်လပ်ခွင့်တွေကျဆင်းနေပါတယ်။ဒါပေမဲ့သတင်းထောက်တွေနဲ့သတင်းလုပ်ငန်းတွေအပေါ်ချိန်ချောက်တိုက်ခိုက်မှုတွေကိုခိုင်မာတဲ့ဥပဒေတွေနဲ့အကာအကွယ်ပေးထားဆဲဖြစ်တယ်လို့ Sarah Rabuchi ကပြောပါတယ်။
The major news media have been really strong in pushing back against these attacks and in continuing to
အဓိကသတင်းမီဒီယာကြီးတွေကသူတို့ဘော်တိုက်ခိုက်မှုတွေကိုအခိုင်အမာကျွမ်းလန်နေတယ်လို့ခေါင်းဆောင်တွေတာဝန်ခံမှုရှိလာဖို့သတင်းချက်လက်တွေကိုဆက်ပြီးတော့ထုတ်ပြန်နေကြပါတယ်။ဒါပေမဲ့အရင်ကလိုလွတ်လွတ်လပ်လပ်သတင်းထုတ်ပြန်နိုင်တဲ့အနေအထားမျိုးကတော့ပြောင်းလဲကောင်းပြောင်းလဲနေတာမို့အရင်အခြေအနေမျိုးပြန်ရောက်နိုင်ဖို့ကတော့ခက်ခဲနိုင်ပါတယ
်။အစီရင်ခံစာတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖော်ပြချက်မှာတော့ထောင်ဒဏ်ခုနှစ်နှစ်ချခံခဲ့ရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့ပြီးမဲ့သူတို့ကိုလုံးဝအပြစ်ကကင်းလွတ်ပေးခဲ့တာမဟုတ်ဘူးဆိုတဲ့အချက်ကိုထောက်ပြထားပါတယ်။လက်ရှိအခြေအနေမတည်မငြိမ်ဖြစ်နေတဲ့ဆူဒန်နဲ့ Venezuela နိုင်ငံတွေမှာလူမှုကွန်ရက်တွေဟာသတင်းတောက်တွေအတွက်တင်မဟုတ်ဘဲဒီမိုကရေစီအတွက်ပါအသုံးဝင်တဲ့ကြားခံတစ်ခုဖြစ်နေတယ်လို့လည်း Freedom House ကပြောပါတယ်ရှင်။